ထိုင်းနိုင်ငံအတွင်းမှာရှိတဲ့မြန်မာဒုက္ခသည်တွေကိုနေရရင်ပြန်ပို့ရေးဆောင်ရွက်နိုင်ဖို့အတွက်မြန်မာနိုင်ငံဘက်ကကော်မတီဖွဲ့ထားတဲ့အကြောင်းနဲ့ဒီမြန်မာနိုင်ငံကဒုက္ခသည်တွေနေရရင်ပြန်ပို့ဖို့ကိစ္စကိုထိုင်းနိုင်ငံဘက်ကလည်းလိုလားဆောင်ရွက်နေတဲ့အကြောင်းတွေကိုထိုင်းနိုင်ငံထက်ခရိုင်တွင်ကခရိုင်ဝင်ကဒီမဲဆောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။ဆိုတော့ဒီထိုင်းပြည်မှာနေဆက်ကမြန်မာဒုက္ခသည်တွေနေရရင်ပြန်ပို့နေနေပါပြီလား။ဒီလိုပြန်သွားမယ်ဆိုရင်ရောဒုက္ခသည်တွေအတွက်လုံခြုံစိတ်ချမှုရှိပါမလားဆိုတာတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့အမေအေးမာကအကြောင်းဆုံးပြပြပါမယ်ရှင်။
ထိုင်းနိုင်ငံတွင်မှခိုလုံနေတဲ့မြန်မာဒုက္ခသည်တွေကိုနေရရင်ပြန်ဖို့အတွက်လိုလားနေတဲ့အကြောင်းကိုထိုင်းနိုင်ငံရဲ့တက်ခရိုင်ဝန်မစ္စတာစူရိယပရာဆန်ဘန်တစ်ကသတင်းတောက်တင်နဲ့တွေ့ဆုံချိန်မှာအခုလိုပြောဆိုသွားတာပါ
ကမာအင်းเนี่ยก็กําลังตั้งกรรมการขึ้นมาเพื่อจะไปเหมือนกับหาที่ตั้งให้กับผู้แทนของผู้ที่อพยพกลับไปดูว่าเขาอยากจะกลับไปอยู่มั้ยยังไงก็เหมือนกับที่เราผมเคยให้ข้อมูลไปว่าเรามีการสำรวจเนี่ยปรากฏว่าผู้อพยพในศูนย์ทั้งหลายเนี่ยมีความต้องการกลับประเทศของเขาเนี่ยประมาณ 20-30% เท่านั้นเองแต่ส่วนใหญ่กว่าครึ่งต้องการไปอยู่ประเทศที่3
ตู่ပြောသွားတာကတော့ဒုက္ခသည်တွေပြန်လည်နေရာချထားဖို့အဲ့ဒီနေရာကိုဒုက္ခသည်ကိုယ်စားလှယ်တွေအရင်သွားပြီးစစ်ဆေးနိုင်ဖို့မြန်မာဘက်ကလည်းကော်မတီဖွဲ့ထားတယ်လို့ဆိုပါတယ်သူတို့ရဲ့လေးလာတွေ့ရှိချက်အရတော့ဒုက္ခသည်30ရာခိုင်နှုန်းကကိုယ့်မြေကိုကိုပြန်ခြင်းနဲ့အများစုကတော့တတိယနိုင်ငံသွားခြင်းညရယ်တချို့ကတော့ထိုင်းမှာပဲဆက်နေခြင်းညရယ်လို့ဆိုပါတယ်ကျွန်တော်တို့ဘက်ကကြံ့ပြန်တော့လဲထိုင်းနိုင်ငံတဲကိုတရားမဝင်ခိုးဝင်တဲ့ပြဿနာတွေတရားမဝင်အလုပ်ဝင်လုပ်တာစိုက်ပျိုးရေးဝင်လုပ်တာသစ်ပင်တွေခိုးခုတ်ပြီးတစ်တော့ဖျက်ဆီးနေတဲ့ပြဿနာတွေကိုဖြေရှင်းခြင်းပါတယ်ဒါကြောင့်သူတို့ကိုဒီနှစ်နှစ်သုံးနှစ်အတွင်းမှာအမြန်ပို့ခြင်းပါတယ်ဆိုပြီးပြောသွားတာပါဒုက္ခသည်တွေပြန်ပို့ရင်းနဲ့ပတ်သက်လို့မြန်မာဘက်ကကော်မတီဖွဲ့ပြီးပြင်ဆင်နေပြီလို့ဆိုပေမဲ့ကရင်ဒုက္ခသည်ကယ်ဆယ်ရေးကော်မတီ KRC ကတော့သူတို့နဲ့ဆက်ဆက်ဆောင်ရွက်တဲ့အဖွဲ့အစည်းတွေမရှိသေးတဲ့အကြောင်းပြောဆိုသလိုဒုက္ခသည်တွေပြန်ပို့ဖို့အတွက်အဆင်သင့်မဖြစ်သေးဘူးဆိုပြီး KRC ဥက္ကဋ္ဌဦးရောဘတ်ထွေးကတော့ဆိုပါတယ်။ဒါနဲ
့အဲ့ဒီဒုက္ခသည်ကော်မတီလည်းမမရှိဘူးလေအဲ့ဒီကိစ္စပတ်သက်တာနော်။ဒီလိုလည်းရတယ်ကျွန်တော်တို့ဒုက္ခသည်ပြန်ဖို့ရတယ်မသိတော့ဘူးပေါ့။အရရာဖြစ်တာဆိုတော့ကပြန်လို့မရဘူးဒီလိုကလည်းမကြောက်တော့မကြောက်ဘူး။အလုံးစုံကားမှကားလေနော်။ဒီလိုလည်းကြာတော့ကျွန်တော်တို့ဒုက္ခနဲ့ပြန်လို့ကမသိတော့ဘူးပေါ့
။အုံဖြတ်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌစောဝါထီကတော့ဒုက္ခသည်တွေပြန်ဖို့အတွက်ငြိမ်းချမ်းရေးအခြေအနေကတည်ငြိမ်မှုတွေမရှိသေးဘူးလို့ဆိုပါတယ်
။ဒုက္ခသည်ပြန်ရေးပေါ့လေ။ဟုတ်ကဲ့သွားဖြစ်တာပဲ။ဘယ်ဖွဲ့စည်းမှဆက်တော့မရှိဘူးလေ။ကျွန်တော်ကတော့ဒီထိုင်းနိုင်ငံဆိုရတဲ့အမည်ကိုဆိုတော့ဒီကျွန်တော်တို့အင်ဂျီယာရဲ့အမည်ကိုဆိုတော့ကျွန်တော်တို့ဒုက္ခတွေအများကြီးအမည်အနေနဲ့ပြောရမယ်ဆိုရင်တော့အရှင်သိမဖြစ်သေးဘူးလို့ကျွန်တော်ပြောတင်တယ်နော်ဘလို့ပြောမလဲဒီနေ့လက်ရှိဒီတွင်ပမာဒီတွင်အခြေအနေဟာရင်းချမ်းရေးလားရင်းချမ်းရေးဆိုတဲ့စကားကျွန်တော်တို့ပြောတဲ့သဘောလောက်ပဲရှိသေးတယ်လေအကောင့်ချေဆိုတာဟိုဘာတစ်ခုမှကျွန်တော်တို့အပြည့်စစ်တားလို့မရသေးဘူးလေမြန်မာပြည်ဆိုတဲ့စကားနှုတ်ပြနဲ့ပဲဆွေးနွေးပြောဆိုသေးဆိုတော့ဒီကံနဲ့ဒီလုပ်ငန်းနဲ့ဆိုင်ရာဒီမိုင်းကိစ္စလားအခြားသူတွေကိစ္စတွေကဘာမှမပြောကြမဆွေးနွေးကြသေးဘူးဆိုတော့ဘယ်လိုအချိန်ချင်းဆိုတဲ့စကားကျွန်တော်တို့ဘယ်လိုနည်းမှဟိုလက်ခံလို့မရသေးဘူးလေနော်
ထိုင်းနိုင်ငံတွင်မှာဒုက္ခသည်တသိန်းကျော်ရှိနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်မှာတော့အခြေအနေတွေတည်ငြိမ်လာပြီဆိုရင်နေရရင်ကိုပြန်လို့တဲ့ဒုက္ခသည်တွေရှိနေသလိုတတိယနိုင်ငံကိုထွက်ခွာလို့တဲ့ဒုက္ခသည်အရေးအတွက်ကပိုများနေပါတယ်။ပြီးခဲ့တဲ့လတွေတုန်းကတော့ဒုက္ခသည်တွေအများစုကိုလက်ခံခေါ်ယူပေးမယ့်အမေရိကန်နိုင်ငံကဒုက္ခသည်ခေါ်ယူတဲ့အစီအစဉ်ကိုရပ်နားတော့မယ်ဆိုတဲ့သတင်းကြောင့်လဲဒုက္ခသည်တွေအနေနဲ့စိုးရိမ်မှုတွေရှိနေကြတာပါ။အခုအခါမှာတော့နေရရင်ကိုပြန်ရမယ်ဆိုတဲ့သတင်းတွေကြောင့်လဲအခြေတကျမဖြစ်မှဆိုးရိမ်မှုတွေစားတောက်ရေးအလုတ်ကန်ရှာဖွေရေးဆိုတာတွေကပြင်ဆင်မှုတွေမရှိပဲပြန်ဖို့ကတော့အခက်အခဲတွေရှိနိုင်တယ်ဆိုပြီးဒုက္ခသည်တွေဘက်ကတော့ပြောဆိုနေကြပါတယ်ရှင်